ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာမနေ့ကပင်ရ 9.4 မဂနီကျူးရှိတဲ့အင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ဒေသခံတွေကငရင်ကြောက်ထိခိုက်ပျက်စီးမှုတွေကိုပတ်တန်းကောက်ယူလာတဲ့နဲ့ရှင်းလင်းဖယ်ရှားတာတွေကိုလှုပ်ဆောင်နေပါတယ်။အဲ့ဒီငရင်ကြောက်အစောပိုင်းကအင်ဂျီနှစ်သန်းလောက်လျက်စင်မီးပြတ်တောက်သွားခဲ့ပြီးတော့ကြီးစံရထားသစဉ်လမ်းချော်တာနဲ့ဝေးပြေးလမ်းတွေမှာလမ်းတွေအကွဲတာတွေဖြစ်ခဲ့ပါတယ်။မနေ့ညကလှုပ်ခဲ့တဲ့ဒီငရင်ကြောက်အနည်းဆုံးလူတဦးသေဆုံးပြီးတော့သေဆုံးသူစင်းကိုတော့ဆက်လက်စုံစမ်းနေသေးပဲလို့ဂျပန်အစိုးရပြောခွင့်ရဟီရိုကာဇူမတ်ဆူနိုကပြောပါတယ်။နောက်ထပ်သေဆုံးသူ3ဦးရှိခဲ့ပြီးတော့အိတ်တဲက2ဦးကတော့ငရင်ကြောင့်သေဆုံးတာမဟုတ်ဘူးလို့တွေးရှိခဲ့ပြီးနောက်တဦးကိုတော့စုံစမ်းနေသေးပဲဖြစ်တယ်လို့ပြောပါတယ်။ဒီငရင်ဟာဖူကူရှိမားဒေသခန်းလွန်ပင်လယ်ပြင်အောက်မှာလှုပ်ခဲ့တာဖြစ်ပြီးတော့ငရင်ကြောင့်161ယောက်ထပ်မနေဒဏ်ရာရခဲ့ပါတယ်။လွန်ခဲ့တဲ့17နှစ်တုန်းကလည်းအဲ့ဒီဒေသမှာပဲပြင်းထန်တဲ့ငရင်ကြောင့်ဆူနာမီရေလိုက်တွေဖြစ်ခဲ့ပြီးတော့နျူကလ িয়ার တာအဘိဆက်ယုံလည်းထိခိုက်ခဲ့တာဖြစ်ပါတယ်။ငရင်ကြောင့်ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာ3မီတာကျော်လောက်ရှိတဲ့ဆူနာမီရေလိုက်တွေဖြစ်နိုင်တယ်လို့အစိုးရပိုင်းကသတိပေးခဲ့ပေမဲ့ရေမြင့်ကပုံမှန်ထက်30စင်တီမီတာလောက်ပဲမြင့်တက်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်ကိုဒီနေ့မနက်အစိုးရပိုင်းကပြန်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ။